Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးအသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တတ္တရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့ကာကျန်းမေတ္တာများစွာပေးကံ
ဆေးပင်များခန္ဓာမှာဆန္ဒကုပ္ပရဲ့ဆေးဘဝင်ဖို့အကြောင်းလေးကိုကျမမေသူကတက်ဆက်ပေးသွားမှာဖြစ်ပါလေရှင်။တောတာရှင်များရှင်။ဆန္ဒကုပ္ပကပင်လယ်ရေမျက်နှာပြင်အထက်မီတာ1500မြင့်တဲ့ဒေသတွေမှာပေါက်လေးရှိပါတယ်။ဖြောင့်တန်းနေတဲ့ဆန္ဒကုပ္ပစီကအမြင့် 25 စင်တီမီတာရှိပါတယ်။ခရမ်းပြားဆန္ဒကုပ္ပအပွင့်တသေးလေးတွေကတစ်နှစ်ပတ်လုံးအပင်ရဲ့အကိုင်းဖြားထိပ်မှပွင့်ပါတယ်။ဆန္ဒကုပ္ပရဲ့အပွင့်လေးတွေဟာခါးတဲ့အရသာရှိပါတယ်ရှင်။ဆန္ဒကုအပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်ပိုင်းတွေကတော့အရွက်နဲ့အပွင့်ပဲဖြစ်ပါတယ်။သောတာရှင်များရှင်ဆန္ဒကုအပင်ကနေဆေးနှစ်ဖော်ဆက်ပုံနဲ့ဆေးတောက်ပုံဆေးညွှန်းလေးကိုဖော်ပြပေးခြင်းပါလေရှင်။ဆန္ဒကုအရွက်ကိုကြိတ်ပြီးရှလကာရင်နဲ့ရောလင်းပေးမယ်ဆိုရင်အစစ်အမြစ်နာခြင်း၊ခေါင်းကိုက်ခြင်း၊နှက်ကြောကိုက်ခြင်း၊အဆုတ်အမေးရောင်ခြင်းယောဂါတွေကိုတတ်တာစေပါလေရှင်။ဆန္ဒကုအရွက်ထမင်းစားစွန်း၃စွန်းကိုတောက်ရည်ခွက်တစ်ခွက်နဲ့ရောပြီး15မိနစ်ကြိုပေးမယ်ဆိုရင်ဆောင်တော်ကူးဆေးရည်ကိုရရှိပါတယ်။ဆောင်တော်ကူးဆေးရည်ကိုတစ်ခါတောက်ရင်တောက်ရည်ခွက်တစ်ခွက်တစ်နေ့ကို3ချိန်တောက်ပေးမယ်ဆိုရင်အဖျားကျစေသလိုလေကြောင်းနာနဲ့ပါးစပ်နာတွေကိုလည်းတတ်တာပြောက်ကင်းစေပါတယ်ရှင်။တတိပြုအမယ့်အချက်ကတော့ဆောင်တော်ကူးဆေးရည်ကသွေးခုန်လုံးကိုညှော့နေသွားစေသလိုအဆုတ်လေပြုံကိုလည်းကျဉ်းသွားစေနိုင်ပါတယ်။နှလုံးရောဂါတွေ၊ပန်းနာရင်ကျက်ရောဂါတွေနဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေဤဆေးကိုမသုံးဆဲသင့်ကြောင်းပြောကြားရင်းဆေးဆွမ်းထက်တဲ့ဆေးပင်များခန္ဓာမှာဆောင်တော်ကူးပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆေးဆွမ်းထက်ပုံအကြောင်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။ဆေးဆွမ်းထက်တဲ့ဆေးပင်များခန္ဓာမှာဆောင်တော်ကူးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကြားသိခဲ့ရသလိုနောက်လာမယ့်အချိန်တွေမှာဘလို့ဆေးဘက်ဝင်ပင်တွေရဲ့အကြောင်းတိဆက်ပေးဦးမယ်ဆိုတာသိရလေအောင်စောင့်မျှော်နှဆင်အားပေးကြပါအောင်လားရှင်။တောတာရှင်များအနာရောဂါပြရအပေါင်းမှကင်းဝေးနိုင်ကြပါစေရှင်။
ကြည့်ကိုကြိုးပြုတ်နေတဲ့ဆေးဘဝင်ပေးများရှိတဲ့ကြောင့်ဒီမရပေမဲ့မြင်ပင်တော့အာနိသင်ရှိနေတဲ့ပင်မင်းတော
်တော်ရှင်များရှင်တရားဒေသနာတော်ကိုသိခါတော်ရဓမ္မဆရာဦးတိမောင်ဆန်းမှာဟောကြားဝင်လာပြီးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့။
တော်တော်ရချင်တဲ့မမေးစစ်ပေါင်းတော့မင်္ဂလာပါလို့ရှေ့ဆက်နှုတ်ခွန်းဆက်ကြပါတယ်။ဒ ီနေ့ပေးသွားခြင်းတဲ့သတင်းစကားကတော့ဖျားသခင်ဤနှုတ်ထွက်စကားအပြင်အောင်မြင်ခြင်းဖျားသခင်ရဲ့နှုတ်ထွက်စကားအပြင်အောင်မြင်ခြင်းဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့ဖျားသခင်ရဲ့နှုတ်ထွက်စကားဖျားသခင်ရဲ့စကားတော်ကိုနားထောင်တဲ့သူများဟာဘယ်တော့မှရှုံးနိမ့်ခြင်းဆိုတာရှိမှာမဟုတ်ဘူးเนาะဖျားသခင်ရဲ့နှုတ်ထွက်စကားတော်အတိုင်းလမ်းလျှောက်သက်ရှင်တဲ့သူများဟာအောင်မြင်ခြင်းဧကံမောက္ခရမှာသိကြပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ဘုရားသခင်ရဲ့နှုတ်တော်တွေနှုတ်ပေါ်တော်တရားအတိုင်းလမ်းလျှောက်သက်ရှင်ဖို့ရတဲ့မလို့အပ်ဘူးလားဘုရားကကျွန်တော်တို့ကိုယနေ့ပြောခဲ့တဲ့စကားတန်တွေကိုကျွန်တော်ကြားရအောင်မြင်အောင်ဖို့ရတဲ့အရေးကြီးပါတယ်ဘုရားသခင်ကကျွန်တော်တို့ကိုစေခိုင်းနေတယ်ဘုရားသခင်ကကျွန်တော်တို့ကိုညွန်ပြနေတယ်ဘုရားသခင်ကကျွန်တော်တို့ကိုလမ်းမသို့မရောက်အောင်အမြဲတမ်းပဲ့ထိန်နေတယ်ပဲ့ကန်ရှင်ဖြစ်တဲ့ဘုရားရှင်ရဲ့စကားတော်ကိုကျွန်တော်တို့အားလုံးကနားထောင်မယ်ဆိုရင်ချစ်တော်မိတ်ဆွေကျွန်တော်တို့အားလုံးကအောင်မြင်ခြင်းဧကံမောက္ခရမှာသိကြပါတယ်ယနေ့လူသားတွေဘာကြောင့်ရှုံးနေနေကြတာလဲလူသားတွေဘာကြောင့်စိတ်ပြက်နေကြတာလဲလူသားတွေဘာကြောင့်ဝမ်းနည်းနေကြတာလဲလူသားတွေဘာကြောင့်ကြေကွဲနေကြတာလဲလူသားတွေဘာကြောင့်ဒုက္ခဒုက္ခတွေနဲ့ရှင်ဆိုင်ပြီးတော့ယုံမထွက်နိုင်ကြတာလဲအဓိကဘာဖြစ်လဲဖယားသခင်ရဲ့နှုတ်ထွက်စကားဖယားသခင်ရဲ့စကားတော်ကိုနားမထောင်တဲ့အတွက်ကြောင့်ယနေ့ဆိုးချိုးတွေကဇက်တိုက်ဇက်တိုက်ချင်းဆိုင်နေရတာဖြစ်တယ်ဖယားစကားကိုနားမထောင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဘုံမှာကြားရောက်လာမယ့်အရာတွေကကောင်းကျိုးတစ်ခုမှရှိမှာမဟုတ်ဘူး။ဘာကြောင့်လဲ?ဆိုးကျိုးတွေတစ်ခုပြီးတစ်ခုရင်ဆိုင်လာရမှာဖြစ်တယ်။ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ဘုရားသခင်ရဲ့စကားကိုတသွေးမတိန် live shop ပြီးတော့နားထောင်ဖို့ရန်ရည်ကြီးတယ်။ဘုရားသခင်ကကျွန်တော်တို့ကိုချစ်တဲ့ဘုရားဖြစ်တယ်။ကျွန်တော်တို့ကိုးကွယ်တဲ့အခါမှာလည်းကျွန်တော်တို့ကိုကိုးစားမယ်ယုံကြည်တဲ့အခါမှာကျွန်တော်တို့ကိုပုံမှန်လို့ရှိရင်အမြဲတမ်းကြိုးစားနေတဲ့ဘုရားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အားလုံးကကိုရောင်းစိတ်ပါဘုရားနဲ့တကူစကားအံ့နာဖို့ရည်ကြီးတယ်။နော်။ငါ့ဘောတရားတော်အတိုင်းကျွန်တော်တို့အသက်တာကိုရှင်သန်ဖို့ရည်ကြီးတယ်။ခရစ်တော်ဖခင်ကဘယ်အရာများအပြင်အောင်မြင်ခဲ့တယ်စဉ်းစားကြည့်ပါနော်ခရစ်တော်ဖခင်ကဆိုရှင်ကောင်းကင်ရှင်မြို့တော်ကောင်းကင်နိုင်ငံတော်ကိုဆွတ်လွတ်ပြီးတော့ကမ္ဘာလောကမှာလာရောက်ပြီးတော့အသက်ရှင်ခဲ့တဲ့ဖခင်ဖြစ်ပါတယ်နော်သူနေတဲ့ကမ္ဘာလောကမှာလာရောက်ပြီးတော့အသက်ရှင်ခဲ့တဲ့ခါမှာလဲသူကဘယ်အရာအပြင်အောင်မြင်ခဲ့တယ်ပြန်လဲပြီးတော့စဉ်းစားကြည့်ပါနောက်ဘက်တော့အားဖြင့်ပဲသူအောင်မြင်ခဲ့တာဖြစ်ပါတယ်နော်ခရစ်တော်ဖခင်ကစုံစမ်းနောက်ဆက်ချင်းနေရင်ဆိုင်ရတဲ့ခါမှာနောက်ဘက်တော့အားဖြင့်ပဲပြန်လဲပြီးတော့တိုင်လန်ခဲ့တယ်ပြန်လဲပြီးတော့နှုတ်ကပတ်တော်အဖြစ်ပြန်လဲပြီးတော့ခြေပခဲ့တယ်ဒါကြောင့်နှုတ်ကပတ်တော်ဖခင်ရဲ့နှုတ်ထွက်စကားတွေပါဆိုရှင်ယနေ့ခရစ်တော်ကိုယ်တိုင်ကဒီလောကကိုလာရောက်တဲ့အခါမှာလမ်းလျှောက်ပြီးတော့ဒီအရာနဲ့ပဲအောင်မြင်ခဲ့တယ်ဆိုရင်ယနေ့ကျွန်တော်တို့အားလုံးလူသားအားလုံးကယနေ့ဖခင်ရဲ့နှုတ်ထွက်စကားဖခင်ရဲ့ကျွန်တော်တို့ပုံမှာဖြစ်စေခြင်းနဲ့မှားကြားချက်စကားအတန်တွေကိုကျွန်တော်နားထောင်ပြီးတော့အသက်ရှင်ဖို့မလိုအပ်ဘူးလားသခင်ယေရှုခရစ်တော်ကဒီအရာကိုကျွန်တော်တသွေးမတိန်လမ်းလျှောက်ဖို့ရန်အတွက်သူပါလို့ရှိရင်ကျွန်တော်တို့ကိုရှေ့ကနေမှရှေ့ဆောင်လမ်းပြသွားခဲ့တယ်เนาะကျွန်တော်တို့အတွက်လမ်းခင်းနေတဲ့ကျွန်တော်လမ်းခင်းပေးခဲ့တယ်ဒါကြောင့်ကျွန်တော်တို့ခရစ်တော်ခင်းခဲ့တဲ့လမ်းတိုင်းလမ်းစဉ်တိုင်းကျွန်တော်တို့အားလုံးကလက်လျှောက်မယ်အသက်ရှင်မယ်သွားလာမယ်လှုပ်ရှားမယ်ဆိုရင်ယနေ့ဒီကမ္ဘာလောကအလယ်မှာကျွန်တော်တို့အားလုံးကဖိတ်ဖိတ်တောက်ပြီးတော့တကယ်ပဲတောက်ပြောင်ပြီးတော့အောင်မြင်တဲ့သူတွေဖြစ်နေမှာသိကြပါတယ်ဒါချစ်တော်မိတ်ဆိုလို့ယေရမိနာဂတိကျမ်းခန်းကြီး31ငွေ33သုံးပါလို့ရှိရင်နောက်ကလာအခါဣသေလမျိုးသားတို့၌ငါပိအံ့သောပြင်းရင်တရားခုမူကငါထာဝရဘုရားသည်ငါဤပညာတရားတို့ကိုသူတို့အတွင်တဲ့သို့တွင်းမည်သူတို့နှလုံးပေါ်မှာရေးထားမည်ငါသည်သူတို့ဤဘုရားဖြစ်မည်သူတို့သည်လည်းငါဤလူဖြစ်ကြလိမ့်မည်ယနေ့ချက်တော်မိတ်ဆွေတို့ဘုရားသခင်ရဲ့နှုတ်ထွက်စကားတော်တွေကယနေ့ပြည့်စုံလျက်ရှိပါတယ်ဘုရားရဲ့စကားကိုနားထောင်မယ်ဘုရားရဲ့အလိုတော်တိုင်းကျွန်တော်လိုက်လျှောက်ဖို့ရည်ရှိကြည့်တယ်ပြားပေါ်ပြောရဲဆိုတော့ငါပေးရသောပညာတရားဟုမူကငါထောင်ရပြသည်ငါဤပညာတရားတို့ကိုသူတို့အတွင်နေ၌သွင်းမယ်ယနေ့ကျွန်တော်ပညာတော်တရားကိုကျွန်တော်တို့ရဲ့နှလုံးသားထဲ၌ဖျားကရှိစေချင်တာဘာကြောင့်လဲဒီပညာတရားရှိတဲ့အခါမှာကျွန်တော်တို့အားလုံးကလွယ်လွယ်လေးနဲ့လမ်းလွဲကိုမလိုက်သွားနိုင်ဘူးပညာတော်ကကျွန်တော်တို့ဒီပညာတော်ကကျွန်တော်တို့ကိုအမြဲတမ်းထိန်းချုပ်ပြီးတော့လမ်းပြသွားမှာဖြစ်တယ်ခရစ်တော်ကလည်းဒီလောကကမ္ဘာကိုလာခဲ့တဲ့ခါမှာဖခင်ရှင်ရဲ့ပညာတရားအတိုင်းသူပါလို့ရှင်လိုက်လျှောက်ပြီးတော့အသက်ရှင်ခဲ့တယ်။ခမည်းတော်ထားရှိခဲ့တဲ့ပညာတော်တွေကိုသူစောင့်ရှောက်ခဲ့တယ်။နော်။ဒီနေ့ဒီပညာတရားတွေကဆိုရှင်ကျွန်တော်နှလုံးသားထဲမှာဖခင်ကသွင်းပေးမယ်တဲ့။ပြီးရင်ကျွန်တော်ရဲ့နှလုံးပေါ်မှာလို့ရှင်ရေးထားမယ်တဲ့နော်။ရေးထားပေးမယ်။ဒီနေ့ကျွန်တော်နှလုံးသားပေါ်မှာဖခင်ရဲ့နှုတ်ထွက်စကားတန်ဖခင်ရဲ့ပညာတော်တရားကိုကျွန်တော်ရေးသားဖို့အရင်ကြီးကြည့်တယ်။နော်။ဘာကြောင့်လဲဆိုတော့ယနေ့ကမ္ဘာလောကမှာကျွန်တော်ရှောက်လန်းတဲ့ခါမှာအပြစ်ကပါမောင်မိုက်ကြီးတဲ့မှာကျွန်တော်အချိန်မရွေးလဲနိုင်တယ်အချိန်မရွေးရိမ့်ရိုင်သွားနိုင်တယ်လမ်းမကိုအချိန်မရွေးရောက်သွားနိုင်တယ်ဒီခါမှာကျွန်တော်တို့အားလုံးကလမ်းမကိုရောက်နေပြီမဲ့ ပြန်လဲပြီးတော့လက်မှတ်ကိုရောက်ရှိဖို့ဘုရားရဲ့ရင်ခွင်ထဲမှာပြန်လဲပြီးတော့ရောက်ရှိလာဖို့ရန်အတွက်ကအဓိကပဲဖြစ်လေကျွန်တော်တို့ဘုရားသခင်ကျွန်တော်တို့ကိုမှာကြားခဲ့တဲ့အရာတွေကဘာတွေလဲနော်ဘုရားသခင်ကျွန်တော်တို့ကိုဖြစ်စေခြင်းတဲ့အရာတွေကဘာတွေလဲအဲ့ဒါပညာတော်10ပါးဟာကျွန်တော်တို့ခရစ်ယာန်တွေအတွက်ကျွန်တော်တို့ရဲ့ဘုရားကိုကိုးကွယ်တဲ့သူတွေအားလုံးအတွက်ပြေဝကုံစုံလင်းကိုပေးတဲ့အရာများဖြစ်တယ်။ဒါနောက်ကတော့တရားအားလုံးတွေကအချုပ်အချာများဖြစ်တယ်။နော်။အားလုံးတမချမ်းစာတမချမ်းတာဘုရားသခင်ပြောခဲ့တဲ့အရာတွေအားလုံးကိုချုပ်ထားတဲ့အချုပ်အချာဖြစ်တယ်။ဒီနေ့ကျွန်တော်တို့ရဲ့နှလုံးပေါ်မှာဒါကိုရေးပြီးတော့ကျွန်တော်တို့အသက်ရှင်သွားဖို့ရည်ကြည်တယ်။အဲ့ဒါဘုရားသခင်ကလည်းငါသည်သူတို့၏ဘုရားဖြစ်မယ်။ဒီနေ့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားခါတို့ရှင်တကယ်ပဲကောင်းမြတ်တဲ့ဘုရားဖြစ်တယ်။နော်ဘုရားသခင်ရဲ့သားသမီးဖြစ်တဲ့ကျွန်တော်တို့တွေရာဘုရားသခင်ရဲ့အလိုတော်ကိုဆောင်ပြီးတော့အသက်တာကိုရှင်သန်သွားဖို့ရည်ကြည်တယ်။ဒါကြောင့်ဟေဘရဲဥပဒေစာခန်းကြီးလေးငယ်စနစ်မှာဆိုရှင်ဘုရားသခင်ရဲ့ဘုရားတရားတော်သည်အသက်ရှင်ခြင်းတကုံးနှင့်ပြုတ်ပြင်ခြင်းတန်လျက်တကာတို့ထက်ခြင်းနှင့်ပြည့်စုံသည်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်းပိုင်းခြား၍ထုတ်ခြင်းခွင့်တတ်၏။စိတ်နှလုံးကြံစည်များကိုလည်းသိမြင်တတ်၏။ယနေ့ဒီနောက်ကတော့တရားတော်ခါဆိုရှင်ကျွန်တော်တို့အသက်ရှင်ခြင်းတကုံးကိုပြုတ်ပြင်ခြင်းတန်လျက်တကာတို့ထက်ခြင်းနဲ့ဒါဒီနောက်မှာတရားတော်ကကျွန်တော်တို့အသက်ရှင်ခြင်းအတွက်အရင်ယူကြည့်တယ်နော်အသက်ရှင်ခြင်းတကောကိုရရှိဖို့ရန်အတွက်နောက်ကမတော်တရားကအရေးကြီးဆုံးဈေးမြင့်နေနဲ့ပါနေတာတွေ့ရတယ်နောက်ပြီးတော့ဘာဖြစ်မလဲဒီနောက်မှာတရားတော်ကအားဖြင့်လဲကျွန်တော်တို့ရအသက်ဝိညာဉ်နဲ့အသက်နဲ့စိတ်ဝိညာဉ်ကိုကျွန်တော်ပြောလဲပိုင်းခြားထုတ်ခြင်းခွင့်တတ်တယ်ယနေ့ကျွန်တော်တို့အသက်ဘယ်လိုရှင်ရမလဲကျွန်တော်တို့ရစိတ်ဝိညာဉ်ကျွန်တော်တို့ဝိညာဉ်ရသက်တာမှာဘယ်လိုအသက်ရှင်ရမလဲဆိုတာကိုကျွန်တော်တို့ကိုထုတ်ခွင့်ပေးပြီးတော့ကျွန်တော်တို့ကိုအမြဲတမ်းလမ်းပြနိုင်မယ်ကျွန်တော်ရဲ့စိတ်နှလုံးကြံ့များကိုလည်းသိမြင်နိုင်တယ်ညနေနောက်မတော်တရားတော်အားဖြင့်ကျွန်တော်တို့အားလုံးကဆိုရှင်ဘာတွေကြံ့စီဖြစ်နေလဲကျွန်တော်မှားတဲ့အရာကိုလုပ်နေသလားကျွန်တော်မမှန်တဲ့လမ်းကိုလိုက်နေသလားကျွန်တော်တို့စိတ်နှလုံးကြံ့စီတဲ့ကဘလို့ဖြစ်နေတာလဲအားလုံးကနောက်မတော်အားဖြင့်ကျွန်တော်တို့ပြန်လဲပြီးတော့ထောက်ပြသွားမှာဖြစ်တယ်ဒီခါမှာကျွန်တော်အားလုံးကနောက်မတော်တရားအားဖြင့်ကျွန်တော်တို့လမ်းမှန်ကိုပြန်လဲရောက်ရှိလာမှာဖြစ်တယ်ဒါကြောင့်ဟေရှာယခန်းကြီး30အငယ်27မှာဆိုရှင်တင်းဒီလက်ကြဖက်လက်ဝဲတော်ပြုသူလမ်းလွဲ့ရင်လမ်းလွဲ့နေရင်ဤပြည်တော်လမ်းသည်မှန်၏ဤလမ်း၌သွားလောက်ဟုတင်းနောက်၌ပြောသောစကားတန်ကိုလည်းကြားနားနှင့်ကြားရလိမ့်မယ်။နော်ကိုနားနှင့်ကြားရလိမ့်မယ်။ဘလောက်ဝမ်းမြောက်ပဲကောင်းတယ်။ယနေ့နှုတ်ကပတ်တော်တိုင်ဆင်ခြင်တဲ့ခါမှာကျွန်တော်တို့ကဆိုရှင်သွားနေတဲ့လမ်းကဆိုရှင်ကျွန်တော်တို့ရှောင်းလမ်းနေတဲ့ခါမှာလမ်းတွေကိုရောက်နေသလားဘယ်ပဲလက်ဝဲပဲရောက်နေသလားလက်ရပဲရောက်နေသလားဘယ်လိုရှောင်းလမ်းရမလဲ။ဒီခါမှာကျွန်တော်တို့ကိုယ်တိုင်ကဝေခွဲလို့မရတဲ့အချိန်ခါမှာအဲ့ဒီနှုတ်ကပတ်တရားရဲ့နော်စကားတန်ကိုကျွန်တော်ကြားနေရလိမ့်မယ်။ဘုရားသခင်ရဲ့အတန်တော်ကိုကျွန်တော်ကြားရမှာဖြစ်တယ်။ဘုရားသခင်ကလည်းစကားအတန်ကိုပေးပြီးတော့ဘယ်လန်းကိုသွားပါဆိုပြီးညှို့ပြလိုက်မယ်ချစ်တော်မိတ်ဆွေတို့။ဒါကြောင့်ဘုရားရဲ့စကားအတန်ကိုမိတ်ဆွေကြားဖို့ရန်အတွက်အရင်ကြည့်ကြည့်တယ်။အခုနောက်ဆုံးကာလရောက်နေပြီ။အချိန်တွေကကျွန်တော်တို့အားလုံးကလမ်းတွေရှုပ်ချက်ခတ်နေတယ်နော်။ဘယ်လန်းကိုသွားရမလဲ။ကိုမသိတဲ့မြို့ကိုရောက်နေတယ်။ကိုကလမ်းတွေဘယ်လန်းမှာပဲကိုသွားမယ့်နေရာကဘယ်လန်းတွေသွားရမလဲ။လမ်းတွေကရှုပ်ချက်ခတ်နေတယ်လမ်းချိုလမ်းချားတွေ။အိုးဘယ်လို့မှဝေခွဲလို့မရဘူး။ဒီလိုမျိုးချိန်တွေမျိုးမှာကျွန်တော်တို့ကဘာကြီးကရှုပ်ချက်ခတ်နေပြီအဲ့လိုမျိုးရှုပ်ချက်ခတ်နေတဲ့အချိန်တည်းမှာဘယ်လမ်းကိုသွားရမလဲဆိုတာကိုကျွန်တော်တို့ကိုပြောပြပေးမယ်ညွန်ပြပေးမယ်သူကဖျားဖြစ်တယ်ဒါကြောင့်ဖျားရဲ့စကားအတန်ကိုသင်ကြားနိုင်ဖို့ရန်အတွက်အရန်ရည်ကြီးတယ်ချစ်တော်မိတ်ဆွေတို့အဲ့ကြောင့်ဖျားသခင်ကိုကိုးစားပါဖျားသခင်ရဲ့နှုတ်တော်တရားတော်အတိုင်းကျွန်တော်တို့အသက်ရှင်ပါအဲ့ကြောင့်ယောဘခိုင်း20နှစ်ငယ်20နှစ်မှာနှုတ်တော်အတွက်တရားကိုခံယူရဲ့စကားတော်ကိုနှလုံး၌သွင်းပါလောတဲ့နော်နောက်တော်အတွက်တရားကိုကျွန်တော်တို့ကခံယူပြီးတော့ခံယူယုံနေမကဘူးယနေ့ဘုရားရဲ့တရင်စကားကိုကြားတယ်ကျွန်တော်တို့လက်ခံတယ်ယုံကြည်တယ်ဒါလိုတွေမကသေးဘူးဒါမလုံလောက်သေးဘူးဒါယေဘုယျအချင်းတွေပေါ်မှာပဲမရှိသေးတဲ့ယေဘုယျအားဖြင့်ကျွန်တော်တို့ကဆိုရှင်ကြားတဲ့ခါမှာလက်ခံလိုက်တယ်အဲ့ဒါနဲ့မပြီးသေးဘူးဘာလို့မလဲနှလုံး၌သွင်းပါယနေ့ကျွန်တော်နှလုံးသားထဲမှာအခရာတင်ထားဖို့เนาะစွဲမြဲနိုင်ဖို့ရန်အတွက်အရန်ရေးကြည့်တယ်เนาะဒါကြောင့်နှုတ်ထွက်နောက်တော်အတွက်တရားနဲ့ခံယူ၍စကားတော်ကိုနှလုံး၌သွင်းပါယနေ့နှလုံးသားထဲမှာကျွန်တော်တို့ဘုရားသခင်ရဲ့နှုတ်ပတ်တော်ဘုရားသခင်ကိုလက်ခံပြီးတော့ယုံကြည်ဖို့ကိုးစားဖို့ဘုရားသခင်ကိုကျွန်တော်နှလုံးသားထဲမှာတည်ထားဖို့ရန်အတွက်အရန်ရည်ကြီးတယ်။အဲဒါသုံးနာကြခိုင်းလေးအငယ်၄ရက်နဲ့၅မှာဆိုရှင်ငါအဖသွန်သင်ရဲ့မွတ်ဆိုသည်ကငါစကားကိုသိနှလုံး၌သွင်းမိ၍ငါပညာတို့ကိုကျင့်ဆောင်သည်ဖြင့်အသက်ရှင်လောတဲ့နော်ပညာကိုစီးဖို့လားဉာဏ်ကိုစီးဖို့လားတတိမလစ်စင်နဲ့နော်ငါဤနှုတ်ထွက်စကားကိုမလွဲမရှောင်နဲ့ယနေ့ကျွန်တော်လောကကဘာရှုပ်ထွေးနေပြီကျွန်တော်ခုနပြောခဲ့ပြီဒီလိုရှုပ်ထွေးပွေနေတဲ့ဒီလောကဆုံးသောကာလအချိန်တွေမျိုးမှာကျွန်တော်ယက်တည်နေရတဲ့ခါမှာမလွဲကူပါဘူးမိတ်ဆွေတို့ เนาะကျွန်တော်တို့ဝေခွဲလို့မရတဲ့အခြေအနေမျိုးမှာအသက်ရှင်နေတဲ့ခါမှာယနေ့ကျွန်တော်တို့ရဲ့တက်တာမှာဝေခွဲနိုင်ဖို့ကျွန်တော်တို့တက်တာမှာမှန်ကန်တစ်ပါးပြည့်ဆုံးဖြတ်ချက်ချနိုင်ဖို့မှန်ကန်စွာနဲ့ယက်တိနိုင်ဖို့မှန်ကန်စွာနဲ့သွာလာနိုင်ဖို့ရန်အတွက်ကအဓိကပါပဲလေနောက်ကပတ်တော်ကိုကျွန်တော်တို့ကတော့ရှင်ဘုရားသခင်ရဲ့မွတ်ဆိုတဲ့စကားကိုသင်ရဲ့နှလုံးသားထဲမှာတွင်းပြီးတော့ပညာတော်တို့ကိုချစ်ဆောင်ပါတဲ့เนาะချစ်ဆောင်ရင်းနဲ့အသက်ရှင်ပါเนาะပညာကျွန်တော်တို့ရဲ့တက်တာမှာလုံးဝသတိမလစ်စေနဲ့เนาะဘုရားသခင်ရဲ့နှုတ်ထွက်စကားတော်ကိုမလွဲမရှောင်နဲ့ဆိုပြီးတော့မှာကြတာတွေ့ရပါတယ်။ဒါချစ်တော်မိတ်ဆွေတို့ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာဘယ်လိုတည်ဆောက်ရမလဲ။ခရစ်တော်ညွန်ပြခဲ့တဲ့လမ်းခင်းပေးခဲ့တဲ့အရာကဘယ်လိုနည်းအဖြစ်အသက်ရှင်ရမလဲ။ခရစ်တော်ကိုယ်တိုင်ကနှုတ်တော်တရားလမ်းစဉ်တိုင်းလမ်းခင်းပေးခဲ့တဲ့အတိုင်းကျွန်တော်တို့ကရှောက်လမ်းဖို့ရတဲ့အရာရဲ့ကြီးတယ်။ခရစ်တော်ပေးခင်းခဲ့တဲ့လမ်းပေါ်မှာကျွန်တော်တို့မရှောက်ဘဲနဲ့ကျွန်တော်တို့တွေကအခြားလမ်းကိုရှောက်မိမယ်ဆိုရင်မိတ်ဆွေဝမ်းနည်းပွေရပါပြီ။ခရစ်တော်ကနှုတ်တော်တရားလမ်းစဉ်တိုင်းသူကလမ်းခင်ပေးကြတာဖြစ်တယ်။ဒီနေ့ကျွန်တော်တို့အားလုံးကလည်းနှုတ်ကပတရားလမ်းစဉ်တိုင်းရှောက်လမ်းဖို့နှုတ်ကပတရားအားလုံးရဲ့အချုပ်အချာဖြစ်တဲ့ပညာတော်ကိုကျွန်တော်တို့အားလုံးကလိုက်ရှောက်ပြီးတော့ဘုရားသခင်နှစ်တူမွေးလျော်ပြီးတော့ဘုရားသခင်မလွဲမရှောင်စေခြင်းနဲ့နှုတ်ထွက်စကားတန်ကိုကျွန်တော်တို့နှလုံးသားထဲမှာယနေ့အခရာတင်ပြီးတော့ကျွန်တော်တို့ရဲ့နှလုံးသားထဲမှာတကယ်ပဲအမှန်တိုင်းတည်တည်ပြီးတော့ကျွန်တော်တို့ဘုရားဘက်မှာသစ္စာရှိရှိနဲ့ဘုရားဘက်မှာမွေးလျော်ပြီးတော့အသက်ရှင်နိုင်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးဘုရားသခင်ရဲ့ကောင်းမြတ်ခြင်းဘုရားသခင်ရဲ့ကြိုးဝါများပြားစွာသောကောင်းကျင်မလာများမြောက်များစွာခံစားရပါစေ။ခေတ္တကဏ္ဍဆုတောင်းကြပါစို့။အထက်ကောင်းငယ်ပေါ်၌တရှင်တော်ရှင်ပါဗျာ။ဒီနေ့တရားတော်နေ့သစ်မှာနမတော်တရားအဖြစ်နှုတ်တော်ထွက်စကားတွေအဖြစ်အောင်မြင်ခြင်းဆိုတဲ့သတင်းစကားကိုကြားနာခဲ့ရပါတယ်။ဒီနေ့လောကရဲ့ခီးစင်မှာအေကံမုတ်ချအောင်မြင်ဖို့ရန်အတွက်ယနေ့ကိုရှင်ပြားရဲ့နှုတ်တော်တရားကိုနှလုံးသားထဲ၌သွင်းပြီးတော့ကောင်းမွန်စွာဖြင့်နှလုံးသားပေါ်မှာအခေယတင်ပြီးတော့တာမင်းရဲ့တက်တာကိုရှင်သန်သွားနိုင်ဖို့ကိုရှင်ဖပြမဆရာုံပါယနေ့နှုတ်တော်တရားကြီးရဲ့အချုပ်ချာဖြစ်သောပညာတော်ကိုလည်းတာမင်းတို့ဒီကောင်းမွန်စွာဖြင့်မိမိရဲ့နှလုံးသားထဲမှာကောင်းဆုပ်ရေးမှတ်ပြီးတော့အသက်ရှင်ပြီးသွာလာခြင်းလှုပ်ရှားခြင်းရာအားလုံးကိုကိုရှင်ဖျားထာမလာသောအတန်များနေတူတာမင်းတို့ဒီကြားနာခြင်းအဖြစ်လမ်းမှန်တိုင်းကောင်းဆုပ်ဆောက်ရှောင်လန်းနိုင်ပြီးတော့ကိုရှင်ဖျားဘုရား၌ကောင်းဆုပ်တည်ကြည်စွာဖြင့်ယက်တီကြ၍ကိုရှင်ဖျားကြွလာတည်တိုင်အောင်သားမတို့ဒီမိမိရဲ့တက်တာကိုကိုရှင်ပြားအလိုတော်တိုင်းဆက်လက်ရှောင်လန်းနိုင်ရသောခွင့်ကိုပြတော်မိကြောင်းဒီမှာတော့သခင်ခရစ်တော်ရဲ့နာမတော်ကိုမြှုပ်ပြီးဆုတောင်းပါတယ်ဖပါဗျာအာမင
်ပြောရင်ချင်းရင်တံမြမပိုင်းအစီအစဉ်ကိုဆက်လက်အတင်လွှင့်နေပါတယ်ခင်ဗျာတောရရှင်ကလေးတို့ရေကလေးတို့ဝิญဉ်ခွန်အားတိုးပွားပြီးအသည့်အလိမ်မှာဉာဏ်ပညာကြွယ်ဝဖို့တမန်ကျမ်းစာပုံမြင်အဖြစ်ဆုံးမတုန်တင်ပုံကိုနာတော်သားဆင်ရမယ့်အချိန်ရောက်လာပါပြီ
မျောလင့်ချင်းမြမအသံလွင့်အစီအစဉ်ကိုမျောလင့်ဆောင်စားနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျောင်းမှရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမဲ့မှတ်သားဖွယ်ရာပုံပြင်လေးကတော့တမချန်းစာတော်မြတ်ထဲမှာပါရှိတဲ့ယူတဤဝန်းနေစရာနိဂုံးဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေကလေးတူတယောက်ကိုကင်ပွန်းတက်ဖို့ကိစ္စဟာသိပ်ပြီးတော့အရေးကြီးပါတယ်ကွယ်တချို့မိဘတွေကသားသမီးတွေရဲ့နာမည်ကိုအချိန်ကုန်ခံပြီးအတိတ်ပဲရှိရှိမှဲ့ကြတယ်ဥပမာဒါဝိဒ်ဆိုတဲ့နာမည်ဟာချစ်စရာဖြစ်ပြီးမာရိရဲ့အတိတ်ပဲကတောင်းတရတဲ့ကလေးလို့အတိတ်ပဲရတယ်ကွယ်တချို့တိုင်းပြည်တွေမှာကလေးအသက်တစ်နှစ်ကျော်မှနာမည်မှဲ့ကြတယ်ကွယ်ကဘာတဝမ်းမှာရှိတဲ့ခရိယန်တွေကတော့ယောဟန်မာရိဒါဝိဒ်ရေဘက်ကာဆိုတဲ့နာမည်တွေနဲ့မှဲ့ကြတာပေါ့ယူဒရှကာယုတ်လို့ဘယ်သူမှမမှဲ့ကြဘူးကွယူဒရှကာယုတ်ရဲ့အဖေနဲ့အမေကတော့သူ့ရဲ့သားလေးကိုနာမည်မှဲ့လိုက်တာဘာတန်တရားမှမရှိဘူးပေါ့ကွယ်ဘာကြောင့်လဲဆိုတော့ဓမ္မဟောင်းမှာရှိတဲ့ယူဒနဲ့ဓမ္မသစ်မှာရှိတဲ့ယူဒအတိတ်ပဲကအတူတူပါပဲယူဒာဆိုတဲ့အတိတ်ပဲဟာချီးမွမ်းခံရသူလို့အတိတ်ပဲရတယ်ကွယ်ရှကာယုတ်ဆိုတာကတော့ကိရိအာယွာသားလို့အတိတ်ပဲရတဲ့ကွယ်တူလေးတူမလေးတို့ရေလူတူပရိသတ်ကြီးဟာယေရှုနောက်လိုက်နေစဉ်ယူဒရှကာယုတ်လည်းပါလာတာပေါ့ကွယ်နောက်ပြီးသူဟာယေရှုတရားစက်မှာဟောပြောတာတွေတောင်ပေါ်မှာဟောပြောတာတွေနားထောင်ရတာပေါ့ယေရှုကအကျိုးအပဲ့ အနာအကန်းတွေကိုပျောက်ကင်းစေတာလဲသူတွေ့ရတဲ့ကွယ်နတ်ဆိုးတွေနင်ထုတ်တာလူသေးတွေကိုပြန်ရှင်စေတာကိုလဲသူမြင်ရတယ်ယေရှုရဲ့ဆုံးမတုန်တင်ချက်တွေအကောင်းဆုံးဖြစ်နေတာကိုသူတခါမှမကြားဘူးဘူးခရစ်တော်ယေရှုကိုသူချစ်ပြီးအတူသွားလာခြင်းစိတ်တွေပေါက်ပွားလာတော့တယ်ယေရှုနဲ့အတူနေရရင်သူ့အကျင့်စရိုက်တွေပြောင်းသွားမယ်လို့သူထင်တယ်ခရစ်တော်တပည့်တော်တွေကယူဒာဟာကိုရော်ရဲ့လုပ်ငန်းမှာအထောက်အကူဖြစ်လိမ့်မယ်လို့ယူဆကြတယ်။အဲပြဿနာကယူဒာရှကာယုတ်ဟာသူ့ကိုယ်သူအထင်သိကြီးတဲ့ကွယ်။ယူဒာရှကာယုတ်ကပေတရုဟာမစင်စားပဲလှုပ်ကင်တက်တဲ့သူ။ယောဟန်ဟာယေရှုပြောတဲ့စကားလောက်ပဲဂရုစိုက်ပြီးငွေရေးကြေးရဲကိုဂရုမစိုက်တဲ့သူ။မတ်သဲဟာတိတ်တစ္ဆာရှိတဲ့လူဆိုပြီးသူထင်ထားတာပေါ့ကွယ်ယူဒက်ရှကာယုတ်ဟာတခြားတပည့်တော်တွေထက်လှုပ်ရည်ကန့်ရည်ရှိတဲ့သူတူဖြစ်တာပေါ့သူဟာတပည့်တော်တယောက်ဖြစ်ပေမဲ့ပိုက်ဆံတက်မဲ့ချင်းနဲ့ယာဒူးတက်မဲ့မောချင်းတွေကိုသူမစွန့်လွတ်နိုင်ပဲဖြစ်နေတဲ့ကွယ်ယူဒအကျင့်စာရိတ္တပြောင်းလဲမှုကိုကူညီနိုင်ဖို့ယေရှုကသူ့ကိုဗန္ဒာယေမူခန့်တဲ့ကွယ်ဒါပေမဲ့ယူဒဟာမပြောင်းလဲဘူးတဲ့ကွယ်သူအတွက်သာပထမသူစဉ်းစားတဲ့တနေ့တော့ယူဒဟာစိတ်ပူလာတဲ့ကွယ်ဘာကြောင့်လဲဆိုတော့ယေရှုကဘာကြောင့်ကိုတော်တင်မဲ့အကြောင်းကိုအမြဲမိန့်တော်မူနေရပါလဲလို့သူထင်တဲ့ကွယ်ယေရှုတနေ့ဘီရင်ဖြစ်လိမ့်မယ်အထင်နဲ့ယူဒကတပည့်တော်တို့နဲ့ပေါင်းသင်းခဲ့တယ်ပြီးတော့ယေရှုကိုမေရှိယလို့လူတွေသိသွားအောင်ဘာဖြစ်လို့နှမိတ်လက္ခဏာမပြပါလဲဆိုပြီးထင်နေပြန်တဲ့ယေရှုလူ9000ကိုကျွေးမွေးတဲ့အခါတုန်းကယေရှုဘုရင်ဖြစ်တော်မယ်လို့ယူဒကထင်တာပေါ့ကွယ်ယူဒရဲ့မျှော်လင့်ချက်တွေမြင့်မားခဲ့တယ်သူစိတ်ပြည့်ရတယ်နောက်ဆုံးမာရိကစီမွေးကိုယေရှုခြေထောက်ပေါ်လောင်းချတဲ့အခါစီမွေးကိုရောင်းပြီးဆင်းရဲသားတွေကိုဘာဖြစ်လို့မပေးတာလဲလို့ပြောတဲ့ကွယ်ပိုက်ဆံကိုမာရိဖြုံးတယ်လို့သူထင်တယ်ယူဒကိုယေရှုကသူမဟာငါ၌ကောင်းသောအမှုကိုပြုပြီလို့မိန့်တော်မူတဲ့ကွယ်။နောက်ပြီးယူဒဟာရှိမုန်ထမင်းစားပွဲကနေထွက်သွားပြီးယစ်ပျောဟိတ်တွေစီသွားတဲ့။ယစ်ပျောဟိတ်ကိုတွေ့တဲ့အခါမှာယေရှုကိုခမားတို့လက်ကိုအပ်ရင်ငွေဘယ်လောက်ပေးမှလဲလို့မေးတဲ့ကွယ်။နောက်ဆုံးငွေကျပ်30နဲ့ဈေးတက်သွားတဲ့။ငွေကျပ်30ဟာအဲ့ဒီခေတ်ကကျွန်းတယောက်ရဲ့တန်ဖိုးဖြစ်တဲ့ကွယ်။ယူဒရှကာယုတ်ဟာယေရှုကဘယ်သူမှသူ့ကိုတောက်ခွင့်ပေးမှာမဟုတ်ဘူးလို့တွေ့လိုက်တဲ့ကွယ်သနားစပွဲယူဒရှကာယုတ်ဒီတခါတော့မှားသွားရပြီပေါ့ဒူလေးတူမလေးတို့ရေယူဒရှကာယုတ်ဟာလူတုခေါင်းဆောင်တွေနဲ့စကားပြောဆိုစဉ်ငါနန်းတဲ့သူဟာယေရှုဖြစ်တယ်သူ့ကိုဖမ်းကြဆိုပြီးနားလည်မှုပြုလုပ်ခဲ့တယ်ဒါပေမဲ့ယေရှုကတကိုးပြမယ်လို့သူထင်နေတာတကိုးမပြပဲအဖမ်းခံသွားတာတွေ့ရတော့တိတ်ပြီးအံ့ဩသွားတဲ့ကွယ်အမှုစစ်ဆေးတဲ့အခါမှာလဲယေရှုကသူ့ကိုယ်သူဘယ်လိုလွတ်အောင်လှုပ်လိုက်မလဲဆိုပြီးစောင့်ကြည့်နေတဲ့အမှုစစ်ဆေးတဲ့အခါမှာယူဒရှကာယုတ်ဟာကြောက်ရွံ့လာတဲ့ကွယ်စီရင်ချက်ချခါနီးမှာယူဒရှကာယုတ်ဟာဝမ်းနဲ့တုံ့ယင်တဲ့အတန်နဲ့အဲ့ဒီလူမှာအပြစ်မရှိပါဘူးသူ့ကိုချမ်းသာပေးကြပါ။အိုးကယဖဆိုပြီးအော်တဲ့ကွယ်။တရားခွင်မှာရှိတဲ့လူတွေဟာယူဒရှကာယုတ်ထပြီးကယဖရဲ့ပလင်ကိုပြေးသွားတာကိုတွေ့တော့လှနေကြတဲ့ကွယ်။နောက်ပြီးယူဒဟာချင်းမကင်မိလက်မကင်မိဖြစ်ပြီးမျက်နာလည်းဖြူပဖြူရောဖြစ်နေတာပေါ့။ချွေးတွေလည်းတွင်တွင်စည်းကြနေတဲ့ကွယ်။ရှစ်ပျောဟိတ်မင်းစီသွားပြီးတော့သူ့ရဲ့ငွေ30ကျပ်ကိုရှစ်ပျောဟိတ်မင်းရှေ့မှာပစ်ချလိုက်တဲ့ကွယ်။ကယာဖဝတ်ယုံကိုဆွဲကင်ပြီးယေရှုကိုလှုပ်ပေးဖို့လဲအတင်းအကျပ်တောင်းဆိုတဲ့ကယာဖကယူဒကိုတွန်းပစ်လိုက်တဲ့ကွယ်လှတ်ထိုးပြီးယေရှုကိုအတဲလို့ပဲသူတို့ထင်ကြတဲ့ကွယ်ယူဒရှကာယုတ်ဟာရှစ်ပျောဟိတ်မင်းတွေကိုငါအပြစ်ပြုမိပြီအပြစ်မရှိတဲ့သူရဲ့အသွေးကိုအမိပါပြီလို့အော်ပြောတာပေါ့ကွယ်ရှစ်ပျောဟိတ်တို့ကငါတို့နဲ့ဘာဆိုင်လို့လဲကို့အမှုကို့ဖာသာရှင်လို့ပြန်ပြောတဲ့ကွယ်တူလေးတူမလေးတို့ရေစိတ်ထိခိုက်နေတဲ့ယူဒရှကာယုတ်ဟာယေရှုရဲ့ခြေတော်ရင်းမှာလှဲချလိုက်တယ်ယေရှုဟာဖျားသခင်ရဲ့သားတော်မှန်ကန်ကြောင်း ဝန်ခံပြီးမိမိကိုယ်ကိုမိမိကယ်ပါလို့တောင်းပန်တဲ့အခါမှာယေရှုကယူဒကိုတနာကျင်နာစွာနဲ့ကြည်ပြီးယူဒဟာပြောင်းလဲလောက်အောင်နောင်တမရကြောင်းကိုယေရှုသိတဲ့ကွယ်ကြောက်လို့သာဝန်ခံနေတာဖြစ်တဲ့ယေရှုကလည်းဒီအချိန်နာရီအတွက်လောကကိုငာလာရတာဖြစ်တယ်လို့ပြန်ပြောတဲ့ယူဒဟာယေရှုကိုမိမိကိုယ်ကိုကယ်ဖို့တောင်းလျှောက်လို့မရမှန်သိသွားတဲ့အခါနောက်ကျပြီတိတ်နောက်ကျသွားပြီလို့အော်ပြီးတရားရုံးအပြင်ဘက်ကိုပြေးထွက်သွားပြီးတော့ယေရှုကားတိုင်တင်ခံရမှာကိုမကြည့်ရဘဲဖြစ်တဲ့အတွက်စိတ်ပြက်လက်ပြက်နဲ့ဖြစ်ပြီးဇွဲချိုးချတေသွားရှာတဲ့ကွယ်တူလေးတူမလေးတို့ရေယူဒဟာဝါကြွားခြင်းမာနကြီးခြင်းနဲ့တကူကောင်းဆံမှုတို့ကြောင့်ဝမ်းနည်းစရာနှိဂုံချုပ်ရတာပေါ့ကွယ်တူလေးတူမလေးတို့လည်းယူဒရှကာရုပ်ရဲ့ပုံပြင်လေးကိုနာတော်တာဆင်းရင်သင်ခန်းစာယူနိုင်ကြပါစေကွယ်ဒူလေးတူမလေးတို့အားလုံးဒီနေ့မှတ်သားဖွယ်ဟာစံစာပုံပြင်လေးဖြစ်တဲ့ယူဒရဲ့ဝန်းနေစရာနိဂုံးဆုံးတဲ့ပုံပြင်လေးကိုနာတော်တာဆင်းရင်ရွှေလန်းချမ်းမြေကြပါစေကွယ
်ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဖြာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့396 296 336 336နဲ့3998316694ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်။ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုအမှုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963886969တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင်။KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။
စီစဉ်များကိုနာတော်တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ကျေးဇူးပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။